Welcome to the Voice of America in Burmese.
mingla nya ni yin ma thora shin ni tani da mo ban pye ja ba yi la kya view american tan ye 2016 khu ne zun la 21 ye inga ni nya ni gen a season ni ko myo ma san daw chin nya ni 6 nai kwe ya ni 9 nai thi washington dc myo daw ga ni line no meter 1669 ru ga ni dai yai tin set ni ba bi chano nyan win aw ma di kini nya ni gen a season ni ko taw win yu tin set ma ba kya
mingla ba shin chima khin pyu thwe ba American ပြည်ထောင်စုမှာတနက်ဝယ်ယူခွင့်နဲ့တနက်ဝယ်သူတွေနဲ့ပတ်သက်တဲ့နောက်ကျောင်းရာဇဝင်စစ်ဆေးမှုတွေပုံမတင်းကျပ်ရေးအဆိုပြုချက်တွေ American အထက်လွှတ်တော်ကအမဲအများစုနဲ့တည်ချလိုက်ပါတယ်။တခါတည်း Republican Party သမ္မတလောင်းဖြစ်ဖို့တေချာသလောက်ရှိနေတဲ့ Donald Trump ကိုလှုပ်ကြံဖို့ကြိုးစားခဲ့သူတူအူကိုစနေနေ့တုန်းကဖမ်းဆီးခဲ့တဲ့အကြောင်း Trump ရဲ့အထူးလုံခြုံရေးအဖွဲ့ကပြောပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်အောင်နဲ့အထူးပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံကိုရောက်နေတဲ့လူအခွင့်ရေးအထူးကိုယ်စားလှယ် Miss Yan Healey နဲ့လူမှုအခြေပြုလူမှုအဖွဲ့အစည်းခေါင်းဆောင်တွေတွေ့ပြီးဘာတွေဆွေးနွေးပြပါသလဲ
မြန်မာနိုင်ငံရဲ့လူ့စိတ်ရင်းချင်းတွေပတ်သက်ပြီးတော့တိုးတက်ကြောင်းလဲမှုရှိမရှိပေါ့ဘာတွေတိုးတက်ကြောင်းလဲမှုရှိရဲ့မရှိဘူးဆိုတာကိုကျွန်တော်တို့ရာဘယ်လိုတိုင်းတာမှာ
သတင်းတွေပြပြချင်းမှာနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူကချင်ပြည်နယ်မှာတော့ကျောင်းသားတူဦးကိုတက်မတော်သားတူဦးကပြစ်ခတ်တည်ဆုံသွားတဲ့ကိစ္စအမှုမှန်ဖော်ထုတ်ပေးဖို့ကချင်ပါတီတွေတောင်းဆိုနေပါတယ်။21ရာစုပင်လုံကြီးလာကံမှာချင်းပြည်နယ်ရေးဆွေးနွေးနိုင်ဖို့ချင်းပါတီတွေပြင်ဆင်နေကြပါပြီ။တခါဒေသဆိုင်ရာအစိုးရတွေအတွက်ဘာတွေကစိန်ခေါ်မှုတွေဖြစ်နေသလဲဆိုတာတွေကိုတင်ပြအောင်ပါပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဘူးတွေနဲ့ကိုအောင်တို့ကအစီအစဉ်ခံပါမယ်ခင်ဗျာ
။လူတွေအများပြားတိတ်ဆုံးခဲ့ရတဲ့အမေရိကန်ပြည်ထောင်စုတမိုင်းမှာအဆိုးဝါးဆုံးတနက်ပစ်ခတ်မှုကြီးဖြစ်ခဲ့ပြီးတဲ့နောက်၈ရက်အကြာတနက်ဝယ်ယူခွင့်နဲ့တနက်ဝယ်သူတွေနဲ့ပတ်သက်တဲ့နောက်ကျောင်းရာဇဝင်စစ်ဆေးမှုတွေပုံမတင်းကျပ်ရေးအဆိုပြုချက်တွေကတော့အမေရိကန်ထက်လွှတ်တော်မှအမဲအများစုနဲ့ပယ်ချခံခဲ့ရပါတယ်။ Florida ပြည်နယ် Orlando မြို့မှာလူငယ်တဲ့သတင်းတစ်ပတ်ကျော်ကအရက်စစ်သွေးကြွတွေကိုအားကျသူတနက်သမား Omar Martin က Night Club ကိုလာတဲ့လူ49ယောက်ကိုပစ်ခတ်ခဲ့တပ်ဖြတ်ခဲ့ပြီးတဲ့နောက်တနက်ကင်ဆောင်ခွင့်နဲ့ပတ်သက်လို့လွှတ်တော်မှအရင်ကတည်းကအချိန်တော်ကြာတင်ပြလာခဲ့တဲ့အဆိုပြုချက်တွေကို Democratic လွှတ်တော်အမတ်တွေကဒီနေ့နာနေနောက်ပိုင်းမှာပဲနောက်တစ်ချိန်ထပ်မံတွန်းအားပေးတင်ပြခဲ့ကြပါတယ်။တနက်ခိုင်ကြမ်းဖက်မှုတွေကိုဥပဒေပြဋ္ဌာန်းပြီးတင်းကျပ်ထိန်ချုပ်ဖို့ Connecticut ပြည်နယ် Democratic အထက်လွှတ်တော်အမတ် Chris Murphy ကအထက်လွှတ်တော်မှာ15နာရီကြာတင်ပြဆွေးနွေးခဲ့ပြီးတဲ့နောက်ဒီအဆိုပြုချက်တွေကိုလက်ခံမခံလွှတ်တော်မှာမဲခွဲဆုံးဖြတ်ကြတာမှာတော့မဲအများစုနဲ့ပယ်ချခံရတာပါ။အခုအဆိုပြုချက်တွေထဲမှာတော့ Federal အစိုးရကစောင့်ကြည့်နေတဲ့အကြမ်းဖက်ဆင်းနဲ့မှာပါသူတွေကိုလေရင်ခရီးသွားတာတနက်ဝယ်ယူတာတွေမလုပ်နိုင်အောင်ဟန့်တားနိုင်ဖို့ပါဝင်တယ်လို့တနက်ဝယ်ယူသူတွေနဲ့ပတ်သက်လို့မဖြစ်မနေနောက်ကျောင်းရာဇဝင်စစ်ဆေးတာတွေမှာတနက်ပြပွဲတွေနဲ့အင်တာနက်အွန်လိုင်းပေါ်ကနေဝယ်ယူသူတွေကိုပါတင်းကျပ်စစ်ဆေးတာတွေလုပ်သွားဖို့ပါဝင်ပါတယ်ရှင်
။ Republican Party သမ္မတလောင်းဖြစ်ဖို့တည်ကြတော့ရှိနေတဲ့ Donald Trump ကိုလှုပ်ကြံဖို့ကြိုးစားသူလို့အထူးလုံခြုံရေး Secret Service ကပြောဆိုခဲ့တဲ့ဗြိတိန်နိုင်ငံသားတဦးကိုစနေနေ့ညက Las Vegas မြို့မှာဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။Michael Stephen Sanford ဟာလွန်ခဲ့တဲ့သတင်းပတ်အတွင်းတုန်းက Treasure Island Casino မှာကျင်းပမဲ့ Trump ရဲ့စီးရဟောပြောပွဲကိုတက်ဖို့ American တလွာကားမောင်းလာခဲ့ပြီးဟောပြောပွဲမှာလွန်ကျွေးတာဝန်ယူထားတဲ့ရဲတပ်ဖွဲ့တအူးရဲ့ကားမှာချိတ်ထားတဲ့တနက်ကိုလူယူဖို့ကြိုးစားတဲ့အကြောင်းတနင်္လာနေ့ကပြည်အောင်စုတရားရုံးကိုပေးပို့တဲ့အတိုင်ကြားစာထဲမှာဖော်ပြထားပါတယ်။ Trump ကိုလှုပ်ကြံတက်ဖြတ်ဖို့စီစဉ်နေတာတနည်းလောက်ရှိနေပေမဲ့အခုနောက်ဆုံးမှာကြိုးစားရင်ဖြစ်နိုင်တယ်လို့ယုံကြည်တဲ့အတွက်လှုပ်ကြံဖို့ဆုံးဖြတ်ခဲ့တာလို့လည်းအထူးလွန်ကျွေးရေးတရားရှိတဦးကတရားရုံးကိုတင်ပြတဲ့မှတ်တမ်းမှာရေးသားထားပါတယ်။ဒါမှမဟုတ်လှုပ်ကြံဖို့ကြိုးစားတဲ့အကြောင်းရင်းကိုတော့ဖော်ပြမထားပါဘူး။လွန်ခဲ့တဲ့တောက်ကြနေ့တုန်းက Las Vegas မှာရှိတဲ့တနက်ပစ်ကွင်းကိုသွားပြီးတနက်ပစ်လေးကျင့်တင်ယူခဲ့တဲ့အချိန်မတိုင်ခင်အထိတနက်တစ်ခါမှမပစ်ခဲ့ဘူးကြောင့်လဲ Sanford ကအနာဘိုင်းနီကိုပြောဆိုခဲ့ပါတယ်။တကယ်လို့သာထိမ့်သိမ်းခံထားရကပြန်လွတ်လာမယ်ဆိုရင်လဲ Trump ကိုတတ်ဖို့နောက်တစ်ချိန်ကြိုးစားအောင်မှဖြစ်ပြီး Las Vegas မှာမအောင်မြင် Arizona ကလူလူစုဝေးပွဲမှာနောက်တစ်ချိန်ထပ်ကြိုးစားမှဖြစ်တယ်လို့လဲဆိုပါတယ်။ Trump ကိုလှုပ်ကြံမှုကြိုးစားရင်သူလဲအသက်ဆုံးရှုံးနိုင်တယ်ဆိုတာကို Sanford အနေနဲ့သဘောပေါက်ထားတယ်လို့လဲတိုင်ကြားချက်မှာဖော်ပြထားပါတယ်။သူရောလာမဲ့ဇော်လင်က9ရက်မှာစတင်ရုံးထုတ်မှာဖြစ်ပါတယ်ခင်ဗျာ။
ဘယ်ဂျီနိုင်ငံဘရက်ဆဲမြို့မှာကျန်းပတ်လှုပ်ရှားမှုချိန်မုံရေးစစ်စင်ရေးတစ်ခုအတွင်းတနင်္လာနေ့မနက်ပိုင်းကတန်တရားရှိသူတို့ကိုဖမ်းဆီးခဲ့ရမှာတော့စားရည်နဲ့ကူကီးမုံတွေထည့်ထားပြီးခါမှပတ်ထားတဲ့ဘုံအတူတစ်ခုကိုတွေ့ခဲ့ရတယ်လို့ဘယ်ဂျီယံအာဏာပိုင်တွေကပြောပါရယ်ဖမ်းဆီးခံရတဲ့တန်တရားရှိသူဟာမနက်9နာရီခွဲဝန်းကျင်လောက်မှာဘရက်ဆဲမြို့လေကအယောင်စင်တာကြီးတစ်ခုမှာဘုံသတိပေးချက်ထောက်ထားခဲ့တာပါဘယ်ဂျီယံဝန်ကြီးချုပ်ရှားလ်မီရှယ်ကတော့ဒီကနေ့မနက်ပိုင်းမှာပဲဒီလုံခြုံရေးဆိုင်ရာကိစ္စတွေကိုအဓိကလှုပ်ဆောင်တဲ့ဘယ်လ်ဂျီယံပြိပက္ခဖြည့်ရှင်းစင်တာမှာရေးပေါ်အစည်းအဝေးတရက်ခေါ်ယူခဲ့တဲ့အကြောင်းဘယ်လ်ဂျီယံသတင်းတွေကဖော်ပြပါရယ်။ဘုံလန့်ခံရတဲ့အယောင်စင်တာကြီးကိုတော့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အတွက်လောလောဆယ်ပိတ်ထားပါရယ်။ အနီးနားကမြေရောက်ယထာဘူတာတခုပဲဖွင့်ပေးထားပြီးတော့အဲ့ဒီနေရာမှာလဲစစ်သားတွေကခီးသွွားတွေရဲ့လက်ကైအိတ်တွေနဲ့ပစ္စည်းပစ္စည်းတွေကိုစစ်ဆေးနေပါတယ်။ဘယ်လ်ဂျီယံနိုင်ငံမှာပြီးခဲ့တဲ့မတ်လတုန်းကလူပေါင်း32ယောက်သေဆုံးခဲ့ရတဲ့ပရက်ဆဲလေစိမ့်နဲ့မြေရောက်ယထာဘူတာယုံတွေတိုက်ခိုက်ခံခဲ့ရပြီးချိန်ကစလို့တိုင်းပြည်အတွင်းမှာအကြမ်းဖက်ဆန်ရသတိပေးချက်တွေကိုထုတ်ပြန်ထားတာပါရှင်။
ဂျော်ဒန်နဲ့ဆီးရီးယားနယ်စပ်အနီးမှာဒီကနေ့ကားဘုံတလုံးပေါက်ကွဲတာကြောင့်တပ်ဖွဲ့ဝင်6ဦးသေဆုံးပြီး14ဦးဒဏ်ရာရသွားတယ်လို့ဂျော်ဒန်စစ်ဘက်ရာရှိသူကပြောပါတယ်ဆီးရီးယားနိုင်ငံတွင်းကပြည်ပခါတွေကြောင့်ဂျော်ဒန်နိုင်ငံဘက်ထွက်ပြေးတင်းရှောင်လာတဲ့ထောင်ထဲချီတဲ့ဒုက္ခတွေအများအပြားခိုးလုံနေရာရက်ဘန်ဒေတာမှာပေါက်ကွဲမှုဖြစ်ပွားခဲ့တာပါဒီတက်ခဲမှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုရမျိုးမရှိသေးပါဘူးပေါက်ကွဲမှုကြောင့်မော်တော်ယာဉ်တချို့ပျက်စီးခဲ့တယ်လို့ဂျော်ဒန်စစ်ဘက်ကပြောပေမဲ့အသေးစိတ်ကိုတော့ပြောဆိုရမျိုးမရှိပါဘူးဂျော်ဒန်နိုင်ငံကကုလသမဂ္ဂအေဂျင်စီမှာမှတ်ပုံတင်ထားသူဒုက္ခသည်ပေါင်း6သိန်းခွဲလောက်ရှိပါတယ်လူဦးရေ8သန်းလောက်သာရှိတဲ့ဂျော်ဒန်နိုင်ငံဟာဒုက္ခသည်များပြားကိုလက်ခံထားရတာကြောင့်အခက်အခဲတွေလည်းရင်ဆိုင်နေရတာပါကုလသမဂ္ဂအနေနဲ့လည်းဒုက္ခသည်တွေကိုကူညီဖို့အလူငွေတောင်းခံထားတာမှလုံလုံလောက်လောက်မရခဲ့ပါဘူးခင်ဗျာ
view american တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5.7 kHz 1683ည5.19 kHz 15565 5.25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အေကနေနောက်ဆုံးရဒေတာတွင်တဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။မြောက်ကိုရီးယားဆူရကပဲ့ထိန်တဲ့ဒုံးကျည်တစင်းကိုအရှိတ်ဘက်ကန်ယူဒန်ဘက်ကိုဥတီချထားပေမဲ့လောလောဆယ်ပြစ်လွတ်မဲ့ပုံတော့မတွေ့ရသေးဘူးလို့အမိမဖော်လို့တဲ့ဂျပန်အစိုးရသတင်းရင်းမြစ်တစ်ခုကပြောပါရယ်။ဒီမစ်ဆိုင်းဒုံးကျည်ဟာတာလက်ပြစ်မူဆူဒန်မစ်ဆိုင်းဖြစ်ပုံရပြီးတော့မြောက်ကိုရီးယားအနေနဲ့ပြီးခဲ့တဲ့ဧပြီလတုန်းက၃ချိန်စမ်းသပ်ဖို့ကြိုးစားခဲ့ပေမဲ့မအောင်မြင်ဖြစ်ခဲ့ရတဲ့မစ်ဆိုင်းဒုံးကျည်နဲ့အဆင်တူပါရယ်။ပြီးခဲ့တဲ့မေလတုန်းကလည်းမူဆူဒန်မစ်ဆိုင်းဖြစ်ဖို့များတဲ့ဒီနောက်ထပ်စစ်သက်ပြစ်လွတ်မှုတစ်ခုကိုမြောက်ကိုရီးယားကလုပ်ခဲ့ပါသေးတယ်။အဲ့ဒီဒုံးကျည်ဟာကီလိုမီတာ3000ကနေ4000အထိရအောင်ပြစ်လွတ်နိုင်ပြီးတော့တကယ်လို့အအောင်မြင်စစ်သက်နိုင်ခဲ့မယ်ဆိုရင်တော့ဂျပန်တရုတ်နဲ့အမေရိကန်ဂွမ်ကျွန်းတွေအထိရောက်နိုင်ပါတယ်။မြောက်ကိုရီးယားကမစ်ဆိုင်းဒုံးကျည်ပြစ်လွတ်လာနိုင်တဲ့အပေါ်မှာဂျပန်စစ်တပ်ကတက်လှမ်းထားပြီးဂျပန်နိုင်ငံကိုဥတီပစ်ခတ်တဲ့ဘယ်လက်နက်ကိုမဆိုပစ်ချဖို့ Patriot ဒုံးခွင်းဒုံးတွေနဲ့ဂျပန်ရေတပ်ကိုလည်းအသိအနှေးထားမှာပြင်ဆင်ထားတဲ့ပို့ညွှန်ကြားထားတဲ့အကြောင်းဒီဂျပန်အစိုးရသတင်းရင်းမြစ်တစ်ခုကပြောပါရယ်။မြောက်ကိုရီးယားအစိုးရအနေနဲ့နျူကလ িয়ার နဲ့ပဲ့ထိန်တဲ့ဒုံးကျည်နှီးပညာတိစောက်တာတွေမလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတားမြစ်ထားတာပါရှင်
။မတန်ဆွမ်းအားကစားသမားတဦးရဲ့တဦးနဲ့သူ့ရဲ့ရုပ်ပိုင်းဆိုင်ရာကျန်းမာရေးအတွက်ကုသဆောင်ရှောက်ပေးသူတို့ဟာတနင်္ဂနွေနေ့ကတနက်နေ့ချိန်လူရခံရပြီးရီယိုမှာလုံခြုံရေးတင်းကျပ်ဖို့ဩစတြေးလျအိုလံပစ်ကော်မတီကတောင်းဆိုလိုက်ပါရယ်။အားကစားသမားတွေနောက်ထပ်အနာတရတိုက်ခိုက်ခံရတာမျိုးမဖြစ်ခင်ရီယိုကအားကစားကော်မတီအနေနဲ့ခက်မြင်မြန်လုံခြုံရေးတိုးမြင့်ပေးဖို့လိုအပ်ကြောင်းဒီကနေ့မှာပဲစာရေးသားတောင်းဆိုခဲ့တယ်လို့ဩစတြေးလျအိုလံပစ်အဖွဲ့ရဲ့မစ်ရှင်အကြီးအကဲခစ်တီချေလာကပြောပါရယ်။မတန်ဆန်းအားကစားသမားလိုက်tech နဲ့သူ့ရဲ့ကျမကြီးဆောက်ရှောက်သူ Sarah Ross တို့ Rio ပန်းဂျမစပိန်စီးနေချိန်အမျိုးသားနှစ်ယောက်ကတနက်နေ့ချိန်ပြီးတော့ပတ်ဆက်တောင်းခဲ့ပါတယ်အမျိုးသမီးနှစ်ဦးကသူတို့မှာပတ်ဆက်မပါဘူးလို့ပြန်ပြောတဲ့အခါမှာအဲ့ဒီလူရဲ့သူတွေကသူတို့ကိုတွန်းလှည့်ပြီးတော့စပိန်တွေကိုယူသွားခဲ့ကြတာပါအသက်48နှစ်အရွယ် Tasha ဘိန်းတက်ကလထိုင်ပေါ်ကနေကစားတဲ့ basket ball နဲ့ရွက်တိုက်လှပြိုင်ပွဲဝင်ကြော်ကြားတဲ့အားကစားသမားတဦးဖြစ်ပါတယ်အခုလအစောပိုင်းကဆက်လို့ရီယိုမှာရာဇဝတ်မှုတွေတိုးမြင့်လာပြီးဘရာဇီးနိုင်ငံသားအိုလံပစ်ပြိုင်ပွဲဝင်တနက်သမားဦးလဲလူရခန့်မှုခန့်ပြီးခေါင်းကိုတနက်နဲ့ပြစ်ခတ်ခံခဲ့ရပါတယ်။အိုလံပစ်ပြိုင်ပွဲဝင်အားကစားသမားတွေအခုလိုလူရထက်ခတ်ခံရတာဟာအခုမှမဟုတ်ပဲတင်နန်းနဲ့အချိုးပြိုင်ပွဲတွေစတင်ချိန်ကလေးကဖြစ်တာကြောင့်အားကစားသမားတွေကိုအကောက်အွယ်ပေးဖို့ဩစတြေးလျအိုလံပစ်ကော်မတီကတောင်းဆိုထားပါရခင်ဗျာ။
မြန်မာအိန္ဒိယချင်းတရုတ်နိုင်ငံတောင်ပိုင်းမှာမုတ်တုံမိုးအကြီးကျယ်ရွာ300ကနေရေလွှမ်းမိုးမှုတွေနဲ့မြေပြိုတာတွေကြောင့်လူပေါင်း52ယောက်သေဆုံးပြီးအများအပြားပျောက်ဆုံးနေပါဗျ။လူပေါင်း3000ကျော်ရေကြီးတဲ့တံကိုခံနေရပြီးစီးပွားရေးအရာထိခိုက်ဆုံးရှုံးရတာတွေလည်းရှိနေတာပါ။ချင်းရှိပြည်နယ်ပိုယန်းမြို့နယ်မှာမိုးအပြင်းထန်ရွာသွန်းခဲ့ပြီးတဲ့နောက်တနင်္လာနေ့ညနေပိုင်းကရေလောင်ကန်တစ်ခုပေါက်ကြတာကြောင့်လူပေါင်း 13,000 လောက်ကိုဘေးလွရာရွှေ့ပြောင်းပေးခဲ့ရတဲ့အကြောင်းတရုတ်ဆိုရရှင်းဝါသတင်းမှာဖော်ပြပါဗျ။ဂျပန်နိုင်ငံတောင်ပိုင်းကူမာမိုတိုအရက်မှာလဲတနင်္လာနေ့ညလုံးပေါက်မိုးအပြင်းထန်ရွာသွန်းခဲ့တာကနေရေကြီးပြီးမြေပြိုတာကြောင့်ဒီကနေ့မနက်ပိုင်းအချိန်အထိသေဆုံးသူ၄ဦးရှိပြီးတော့2ဦးပျောက်ဆုံးနေတဲ့အကြောင်းဂျပန်ရုပ်သံ NHK ကကြေညာပါရယ်ဒီတော့တွင်အင်ဒိုနီးရှားနိုင်ငံမှာတော့ပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကရွာသွန်းခဲ့တဲ့မုတ်တုံမိုးကြောင့်ရေကြီးရေရှမ်းတာတွေနဲ့မြေပြိုတာတွေအတွင်းမှာသေဆုံးပျောက်ဆုံးနေသူတွေကိုကယ်ဆယ်ရေးလုပ်သားတွေကဆက်လက်ရှာဖွေနေကြပါရယ်ဒီကနေ့တတိယမြောက်နေ့ရှာဖွေကယ်ဆယ်ရေးဆက်လုပ်နေတာနဲ့အမျှသေဆုံးသူ43ဦးနဲ့ပျောက်ဆုံးသူ18ဦးရှိတဲ့အကြောင်းအစိုးရကသတင်းထုတ်ပြန်ထားပါရယ် အိန္ဒိယနိုင်ငံမြောက်ပိုင်းဂျမ်မူးမြို့မှာလည်းဒီကနေ့မိုးအပြင်းထန်ရွာသွန်းတာကြောင့်ရေမြောင်းတစ်ခုပြက်ပြီးအပိပိဆိုင်ရာယောဂါနေကျင်းပဖို့အတွက်လူတွေရာနဲ့ချီစုဝေးနေကြတဲ့အာကစားယုံနဲ့အထိရေတွေရှန်တက်ခဲ့တာကြောင့်ပွဲပြက်ခဲ့ရပါတယ်ချင်
းဒုတိယအကြိမ်မြောက်နိုင်ငံတကာယောဂါနေကိုအိန္ဒိယနိုင်ငံမြောက်ပိုင်းမြို့ချန္ဒီဂါမှာကျင်းပတာမှာဝန်ကြီးချုပ်မိုဒီနဲ့အတူလူပေါင်း 3,000 လောက်ပါဝင်ဆင်နွှဲခဲ့ပါတယ်ရှေ့ခေတ်ကတည်းကအိန္ဒိယနိုင်ငံမှာရှိခဲ့တဲ့ယောဂါကျင့်စဉ်ဟာလူတွေရဲ့စိတ်ကိုငြိမ်းချမ်းစေပြီးခန္ဓာကိုယ်ကိုလည်းသက်တောင့်သက်သာဖြစ်စေတယ်လို့လူများကယုံကြည်ထားကြတာပါအိန္ဒိယနိုင်ငံတော်မှမြို့တွေကလမ်းတွေပန်းခြံတွေမှာယောဂလေ့ကျင့်ခန်းတွေပြုလုပ်ကြသလိုမွန်ပိုင်းမြို့တင်မောချင်းကလွန်တင်ထားတဲ့စစ်တင်မောပေါ်မှာလည်းရေသက်သား1,000လောက်ဟာယောဂလေ့ကျင့်ခဲ့ပါတယ်။ကမ္ဘာအမြင့်ဆုံးစစ်ကန်ဆိုင်ချင်းမှာတာဝန်ကျတဲ့တပ်ဖွဲ့ဝင်တွေလည်းယောဂလေ့ကျင့်ခဲ့ပါတယ်။ဒီနှစ်မှာတော့နိုင်ငံတကာယောဂနေ့ကျင်းပတဲ့နိုင်ငံပေါင်း135နိုင်ငံအထိရှိလာပြီးတော့အဲ့ဒီထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။ဇွန်လ19ရက်နေ့တုန်းကနိုင်ငံတကာယောဂနေ့ကိုအိန္ဒိယတန်ယုံရဲ့အစီအစဉ်နဲ့ရန်ကုန်တက္ကသိုလ်ဆင်ရတုခမမှာကျင်းပခဲ့ပြီးမန္တလေးမြို့မှာလည်းကောင်စစ်ဝင်ချုပ်ရုံးရဲ့အစီအစဉ်နဲ့ယောဂလေ့ကျင့်ခဲ့ကြပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမခင်ဖြူတွင်းနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းအထက်မှာပဲတိုက်ရိုက်နားဆင်နေပါလေအခုတော့သတင်းပေးပို့ချက်တွေကိုကြားပါမယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ် Miss Yan Healy ဟာဒီကနေ့မှာတော့အရက်ဖက်လူအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးအစိုးရအသစ်လက်ထက်မှာလူအခွင့်အရေးအခြေအနေစမ်းစစ်နိုင်ရေးကိုဆွေးနွေးခဲ့ကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတော့မတ်တင်ကြီးလင်းကတင်ပြမှာပါ
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ် Miss Yan Healy ရဲ့ဒုတိယနေ့ခရီးစဉ်မှာတော့အစိုးရအသစ်လက်ထက်မှာလူအခွင့်အရေးအခြေအနေတိုးတက်မှုတွေကိုတိုင်းတာနိုင်ဖို့အရက်ဖက်လူအဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ဒီနေ့ပါဝင်ဆွေးနွေးခဲ့တဲ့အမျိုးသမီးအရေးလှုပ်ရှားသူမတ်မေစပယ်ဖြူကအခုလိုပြောပါတယ်
ဒီရဲ့ဒီဆက်နေရမယ့်ပတ်သက်တဲ့အတွင်းမှာအခုဆိုအပ်တဲ့လည်းကြောင်းပြီဆိုတဲ့အခါကျတော့ဒီဆိုအပ်တဲ့ကိုလူခွင့်ရေးမြန်မာနိုင်ငံရဲ့လူခွင့်ရေးခြေအနေနဲ့ပတ်သက်ပြီးတော့တိုးတက်ပြောင်းလဲမှုရှိမရှိပေါ့ဘာတွေတိုးတက်ပြောင်းလဲမှုရှိရဲမရှိဘူးဆိုတာကိုကျွန်တော်တို့ရာဘယ်လိုတိုင်းတာမှာလဲပေါ့အဓိကကတော့ benchmark ပေါ့နော်တိုင်းတာနိုင်တဲ့ benchmark တွေကိုကျွန်တော်တို့အရက်ဘက်လူမှုဖွဲ့စည်းတွေနဲ့အတူတကွတွေးမိတာဖြစ်ပါတယ်
ဒီကနေ့မနက် 9:00 ခန်းကရန်ကုန်မြို့ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီ UNDP ရုံးမှာပဲအရက်ဖက်လူအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးကြားမာတန်းလူအခွင့်အရေးအမျိုးသမီးအရေးနိုင်ငံရေးအကျဉ်းသားတွေအရေးကျောင်းသားတွေအရေးဘာသာရေးလွတ်လပ်ခွင့်လွတ်လပ်စွာရေးသားထုတ်ဖော်ခွင့်စတဲ့အကြောင်းအရာတွေရဲ့တိုးတက်မှုတွေကိုစမ်းစစ်နိုင်ဖို့9:00ကြာဆွေးနွေးခဲ့ကြပါတယ်။အမျိုးသမီးအရေးလှုပ်ရှားသူမတ်မေစပယ်ဖြူကတော့သူ့အနေနဲ့အခုလိုအကြံပြုခဲ့တယ်လို့ဆိုပါတယ်။
မြန်မာနိုင်ငံအစိုးရကလက်ပလောပေါ့ Universal Periodic Review ပေါ့နော်ကျမတို့ဒီ UPR မှာမြန်မာနိုင်ငံအစိုးရကိုတခြားနိုင်ငံအစိုးရတွေကပေးကြတဲ့ recommendation တွေရဲ့ပြီးတော့အခုဒီ CEDO Committee ကမြန်မာနိုင်ငံအစိုးရကိုပေးထားတဲ့အစံထက်တွန်းချက်တွေအပေါ်မှာအခြေခံပြီးတော့ကျမတို့အခုလက်ရှိဖြစ်နေတဲ့အခြေအနေတွေနဲ့ကျမတို့အမျိုးသမီးအဖွဲ့တွေဘက်ကနေဖြစ်တင်တယ်လို့ယူဆတဲ့အစံထက်ချက်တွေကိုbenchmark ထားပြီးတော့ကျွန်တော်တို့ဘက်ကလည်းအကြံပြုဆွေးနွေးခဲ့တယ်ပေါ့နော
် Miss Yan Healy ဟာနေ့လယ်ပိုင်းမှာတော့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကိုတွားရောက်တွေ့ဆုံခဲ့ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့စစ်ဘေးရှောင်ဒုက္ခသည်တွေရဲ့အရေးရခိုင်ပြည်နယ်တွင်တရားဥပဒေစိုးမိုးရေးစတဲ့အကြောင်းအရာတွေကိုဆွေးနွေးခဲ့ကြပါတယ်လက်ရှိအပြောင်းအလဲကာလအတွင်းပြည်တွင်းပြဿနာတွေကိုငြိမ်းငြိမ်းချမ်းချမ်းနဲ့ဖြေရှင်းကြရမှာကုလသမဂ္ဂအနေနဲ့ပူးပေါင်းပါဝင်ဖို့အကြံပြုခဲ့တယ်လို့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုချင်မီကအခုလိုပြောပါတယ်
။အဲဒါတော့ဗျာကျွန်တော်တို့အပြင်ကပြဿနာတွေကတော့ကျွန်တော်တို့ပဲဖြေရှင်းရမှာပါ။ဒါပေမဲ့ကုလသမဂ္ဂအဖွဲ့အစည်းအနေနဲ့တစ်ဆင့်ပေါ့ကျွန်တော်တို့နိုင်ငံကမိသားစုကဝန်ဝန်ကူညီပေးရမယ့်အခြေအနေတွေရှိနေတယ်ဗျာ။အဲ့ဒါတွေကိုကျွန်တော်တို့ကတော့အကျဉ်းစီဆွေးနွေးကြပါပဲ။အဲ့တော့ကျွန်တော်တို့ကတိုင်းပြည်မှာအပြောင်းလဲဖြစ်စဉ်ကာလတွေမှာဟိုငင်းငင်းငင်းနဲ့ကျွန်တော်တို့ကြောင်းလဲနိုင်မှုကြီးကြပြီ။နောက်ပြဿနာတွေကိုကျွန်တော်တို့ဥပဒေပေါ်ထဲကပဲငင်းငင်းငင်းဖြေရှင်းနိုင်မှုကြီးကြပြီ။အဲ့ဒါတွေကိုကျွန်တော်တို့နိုင်ငံမကြောက်ဘူးနဲ့ဝန်ဟုတ်ပြည်နယ်ပေါ်တော့ကျွန်တော်တို့အကျဉ်းစီဆွေးနွေးကြရှိပါတယ်။ကျွန်တော်တို့ကအချက်လက်တွေပြတာလည်းရှိပါတယ်
။ Miss Yan Healy ဟာဒီခရီးစဉ်တွေမှာရခိုင်ပြည်နယ်၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေကိုတွားရောက်လေ့လာမှာဖြစ်ပါတယ်။လာမယ့်သတင်းပတ်အတွင်းမှာလည်းမြန်မာနိုင်ငံလူအခွင့်အရေးကော်မရှင်နဲ့တွေ့ဆုံသွားမှာဖြစ်ပါတယ်ရှင်
။ VOA သတင်းတော့မတ်တင်ကြီးလင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။
တိုင်းပြည်နယ်ဒေသဆိုင်ရာအစိုးရအဖွဲ့တွေရင်ဆိုင်နေရတဲ့စိန်ခေါ်အကဲဆတ်မှုအခြေအနေတွေမတင်ပြခင်အခုတော့တိုင်းသားဒေသကအခြေအနေတွေကိုကြည့်အောင်ပါကချင်ပြည်နယ်မြကြီးနားမြို့မှာတပ်မတော်သားနဲ့ရဲသားတွေကြားရုံးရင်ဆန်ကပ်ဖြစ်ပွားခဲ့ရာကတနက်ထိမှန်ပြီးចောင်းသားတူဦးတေဆုံးခဲ့ရမှုနဲ့ပတ်သက်လို့အမှုမှန်ပေါ်ပေါက်အောင်ဆောင်ရွက်ဖို့အတွက်ကချင်ပြည်နယ်ဒီမိုကရေစီပါတီကတောင်းဆိုလိုက်ပါတယ်ဒီတေဆုံးမှုနဲ့ပတ်သက်ပြီးပြစ်ခတ်သူတပ်မတော်သားကိုရဲစခန်းကထိန်းသိမ်းထားပြီးဥပဒေအရအေးအေးယူဆောင်ရွက်နေတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီအခြေအနေတွေကိုတော့ VOA သတင်းနောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့မြကြီးနားမြို့တီရရက်ကွက်မှာတနင်္လာနေ့ည9:00ခွဲအချိန်ကတက်မတော်သားနဲ့အရက်သားတွေကြာရုံးရင်ဆန်ခတ်ဖြစ်ပွားခဲ့ရကအသက်16နှစ်အရွယ်မောင်ကွန်ဆိုင်အောင်တနက်ထိမှန်တည်ဆုံးခဲ့တာဖြစ်ပါတယ်ဒီတည်ဆုံးတာနဲ့ပတ်သက်ပြီးကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကအခုလိုတောင်းဆိုပါတယ
်ကျောင်းတည်ဆုံးမှုရဲ့တဲ့လူကြီးရဲ့ကောင်းမွန်တဲ့မှာသားကိုလိုရတာဒီလူငယ်တွေအနေနဲ့ဒီနေ့ဆိုတာလည်းဇွဲလည်းချွရှိတယ်။နောက်အခုဝန်ထမ်းတရားလည်းဟိုစီကံလည်းနားတယ်။လူတွေချုပ်ပေါက်တယ်၊လူတွေလည်းရှိတယ်ဆိုတော့ဒီလူအသက်တွေပျောက်ကုန်တာဥစားပါဒုက္ခရောက်တာပါပြည်သူတွေ။ဒါကြောင့်လို့ကျွန်တော်ကတော့အဲ့လိုပြည်သူတွေဒုက္ခရောက်တာထပ်မတင်မဖြစ်စေချင်ဘူးလေ။ဒါကြောင့်မလို့ဒါကအနာပိုင်တွေကိုကျွန်တော်ကထင်ကြတာပါ။ဒါအနာပိုင်တွေနဲ့ပူပြီးအချက်အမှတ်မှတ်လို့ရဖို့ဒီလိုပြည်သူတွေရဲ့အသက်ဘယ်အန္တရာယ်တော့ကြုံရဲကိုအမှားဆက်ချက်ပေးနိုင်ဖို့တောင်းဆိုတာ
ပါနိုင်ငံရေးအရာပြည်ပြင်ပြောင်းလဲရေးကိုဆောင်ရွက်ပြီးငင်းချမ်းရေးကိုဥတည်နေချိန်မှာဒေတာတွင်တည်ငြိမ်ဖို့အရေးကြီးကြောင်းလဲသုံးသပ်ပါတယ
်အဲဒီပြောင်းလဲအသက်တန်ရုပ်ကံလုပ်ရှားနေလို့ဆောင်နေတဲ့အချိန်ငင်းချမ်းရေးကိုဥတည်နေတဲ့အချိန်မှာဒေတာတည်ငြိမ်ရအရာရှိပါတယ်ဒီဒေတာတည်ငြိမ်ရေးကိုဒါကျွန်တော်ကဒီပြက်ပြက်မရှိလို့ရှင်တော့အဲဒါကျွန်တော်ရှေ့ကိုလမ်းနဲ့ချက်လမ်းနဲ့တတ်တမ်းနဲ့တွန်းသွားနိုင်တယ်
KSDP ပါတီအနေနဲ့အမြန်ဆုံးအမှုမှန်ဖော်ထုတ်ပြီးတရားမျှတမှုရှိအောင်အရေးယူဆောင်ရွက်ပေးဖို့တောင်းဆိုကြောင်းလည်းထုတ်ပြန်ကြေညာထားပါတယ်။မွန်ကွန်ဆိုင်အောင်တည်ဆုံးတာနဲ့ပတ်သက်ပြီးပြစ်ခတ်သူတက်မတော်သားကိုဖမ်းဆီးထားကြောင်းမြကြီးနားမြို့အမှတ်1ရဲစခန်းကတာဝန်ရှိသူတဦးကပြောပါတယ်
။ကျွန်တော်တို့ဒီမြကြီးနားရဲစခန်းမှာတော့ဒီ60ပမှ11/2016ပြင်မှုပုံမှာ300လေးနဲ့ရေးထားပါတယ်။
ဒီခင်းဖြစ်ပွားတာနဲ့ပတ်သက်ပြီးဒီလ20ရက်နေ့ည9:00အချိန်လောက်မှာအမျိုးသမီး2ယောက်နဲ့အမျိုးသား2ယောက်ကသူတို့ကိုလူ10ယောက်ကလိုက်လံနှောက်ယှက်တာကြောင့်ဗလာမင်းထင်တံတားမှာလုံခြုံရေးတာဝန်ယူနေတဲ့ထောက်ပံ့ရေးတပ်ခုနှစ်ခွန်ထံကိုအကူအညီတောင်းခံခဲ့ကြောင်းအကူအညီတောင်းလာသူတွေကိုဒုတက်ကျက်နဟီခင်တန်နဲ့တပ်သားမောင်မောင်တို့ကလိုက်လံပို့ဆောင်ရမှာတီရာရက်ကွက်တခင်နက်ဖေလမ်းနဲ့အမှတ်လေးတီရာလမ်းတောင်မှာစိုက်ကယ်တက်စီဖြည့်စင်နောက်မှလိုက်လာတဲ့လူငယ်10ဦးကတပ်သား2ယောက်ကိုဝိုင်းဝန်းထိုးကျိတ်ပြီးတသားမောင်မောင်ကင်ဆောင်ထားတဲ့တနက်ကိုလူယူရာကြောင့်တနက်ပစ်ဖောက်ရာကနေလူငယ်တဦးသေဆုံးရာကြောင့်ရဲမှတ်တမ်းမှာဖော်ပြပါတယ်။အခင်းဖြစ်ပွားတာနဲ့ပတ်သက်ပြီးပြောဆိုတာတွေအမျိုးမျိုးရှိနေကြောင်းလည်းမြကြီးနားဒေသခံတဦးကပြောပါတယ်
။ဖြစ်စရာတော့အမျိုးမျိုးဖြစ်နေတာရေးတွေကပြောတာတော့တမျိုးပြင်ဘောကပြစ်နေချင်းနေပြောတော့တမျိုးအဲ့ဒီမျိုးဖြစ်နေဒီနေ့ချင်းနဲ့ပြောတော့မနေ့အဲ6ရောက်ဆိုတော့6ရောက်တော့မဟုတ်ဘူးလေမရောက်သေးဘူးအဲ့လိုပြော
ဒီနေ့နေကင်း2နာရီကျော်ကတေဆုံးသူရဲ့ရုပ်လောင်းကိုရင်ခွဲရုံကနေကျွမ်းမင်တာရက်ွက်ရှိသူ့နေအိမ်ကိုတည်ဆောင်ရမှာယာနဲ့ချီတဲ့ပြည်သူတွေလိုက်ပါပို့ဆောင်ပြီးဒီတက်ဖြတ်မှုကိုစန့်ကျင်ကန့်ကွက်ကြောင်းဆန္ဒထုတ်ဖော်တာတွေရှိခဲ့ပါတယ
် VOA သတင်းနောက်ကိုမိုးစောတင်ပြခဲ့တာပါအခုတော့ချင်းပြည်နယ်ဘက်ကအခြေအနေကိုလည်းတင်ပြကြပါတယ်21ရာစုပင်လုံညီလာခံမှာချင်းပြည်နယ်ရေးကိုတင်ပြဆွေးနွေးနိုင်မှုအတွက်ဇိုမီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကညီလာခံတက်ရောက်ခွင့်မရေရာသေးတဲ့ချင်းနိုင်ငံရေးပါတီတွေချင်းအရက်ဖက်လူအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးသဘောထားဆန္ဒတောင်းခံသွားမှာဖြစ်ပါတယ်။ကိုယ်စားလှယ်အရေးမခံရတဲ့နိုင်ငံရေးပါတီတွေကိုညီလာခံတက်ရောက်ခွင့်ကန့်သတ်ထားတာဟာတိုင်းသားတွေအတွက်ကိုယ်စားလှယ်ပြုနိုင်မလားဆိုတဲ့အပေါ်စိုးရိမ်မှုတွေရှိနေသလိုနိုင်ငံရေးကိစ္စမှာအရက်ဖက်လူအဖွဲ့အစည်းတွေပါဝင်လာမဲ့အပေါ်ချင်းနိုင်ငံရေးပါတီတချို့ကလည်းပုံဝင်မကြဖြစ်နေကြပါတယ်။ VOA ထိုင်းအခြေဆိုင်သတင်းတော့နိုင်ကွင်းကသတင်းပေးပို့ထားတာ
ပါ။ဟုတ်ကဲ့ပါ။ချင်းပြည်နယ်ရေးကိစ္စရပ်တွေအတွက်လာမယ့်27ရာစုပင်လုံညီလာခံမှာတင်ပြနိုင်ဖို့ဆိုမီဒီမိုကရေစီဖွဲ့ချုပ်ကနေချင်းနိုင်ငံရေးပါတီတွေချင်းရပ်ဖွဲ့ဖွဲ့စည်းတွေပါရာရေးကောင်းဆောင်နဲ့တွေ့ဆုံပြီးသဘောထားဆန္ဒတွေတောင်းခံသွားမယ်လို့ဆက်စီတီပါတီသွေးမှုဦးကင်ကန်းလျံကပြောပါတယ်။
အခု27ရာစုပြင်းလဲနေတာကကျင်းပတဲ့အချိန်မှာကျွန်တော်ချင်းပြည်နယ်ကိုအနေနဲ့တော့ဘယ်လိုသဘောထားရှိလဲဆိုတော့ပြည်နယ်သူပြည်သားတိုင်းစာနာသဘောထားတာကျွန်တော်ရယူဖို့လုပ်တာဖြစ်ပါတယ်။
ဒီခင်သမရဦးသိန်းစိန်ဆိုရလက်ထက်တုန်းကပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပတဲ့အခါမှာနိုင်ငံရေးပါတီအလုံးပါဝင်တက်ရောက်ခွင့်ရှိခဲ့ကြပြီမဲ့အခု NLD ဆိုရသိလက်ထက်မှာတော့2015ရွေးကောက်ပွဲတုန်းကလွှတ်တော်ကိုယ်စားလှယ်ဖြစ်ရွေးချယ်ခံရတဲ့နိုင်ငံရေးပါတီတွေကတက်ရောက်ခွင့်ကန့်သတ်ထားတာကြောင့်အခုလိုသဘောထားတောင်းခံမှုအစီအစဉ်ရတာဖြစ်တယ်လို့ဥက္ကင်ကန်းလျံကဆိုပါတယ်။ဒီတွေ့ဆုံမှုကိုလာမယ့်စူလိုင်လလောက်မှာအကောင်အထည်ဖော်ဆောင်သွားမယ်လို့ဆိုပါတယ်။ချင်းမြင့်နယ်ထဲမှာဆိုရင်ချင်းတိုးတက်ရေးပါတီ၊ချင်းဒီမိုကရေစီဖွဲ့ချုပ်၊ချင်းမျိုးရာဒီမိုကရက်တစ်ပါတီ၊တိုင်းသားလူမျိုးများမှုမျိုးရေးပါတီ၊ခုမီခမီမျိုးရာပါတီ၊မြို့တိုင်းသားပါတီ၊အရှိုချင်းမျိုးရာပါတီ၊ဇိုမီဒီမိုကရေစီဖွဲ့ချုပ်၊မြို့ခေါ်ခမီအမျိုးရာညီညွတ်ရေးပါတီ၊ဇိုတိုင်းသားဒေသဖွံ့ဖြိုးရေးပါတီအစရှိတဲ့နိုင်ငံရေးပါတီ12ဖွဲ့တို့ဟာမတူကွဲပြားစွာတည်ရှိနေပါတယ်။2015ထွေထွေရွေးကောက်ပွဲမှာချင်းမြင့်နယ်ထဲမှာဆိုရင်ဇူမီဒီမိုကရေစီဖွဲ့ချုပ်ကလွှဲလို့တခြားချင်းနိုင်ငံရေးပါတီတွေတနေရာမှာအနိုင်မရရှိခဲ့တဲ့အတွက်ပိုင်းရင်းသားနိုင်ငံရေးပါတီတွေအနေနဲ့27ရာစုပင်လုံညီလာခံတက်ရောက်နိုင်ခွင့်မရရှိတဲ့အပေါ်မှာချင်းမျိုးရာဒီမိုကရက်တစ်ပါတီရဲ့ခေါင်းဆောင်သူဖြစ်သူဆလိုင်းမျိုးချစ်ကအခုလိုပြောပါတယ်
ကျွန်တော်တို့အမြင်ကတော့ဒီဟာဒီ NLD မှာဝင်နေတဲ့တိုင်းရင်းသားတွေကကျွန်တော်တို့တိုင်းရင်းသားဒီတွေတကယ်ပြစ်မှန်နဲ့လိုချင်နေတဲ့ဟာကိုသူတို့တကယ်ရောပြောရဲမလားပြောနိုင်ပါမလားကျွန်တော်တို့တိုင်းရင်းသားတွေရဲ့တကယ်လိုချင်နေတဲ့ Federal ဖြောင်းစုအရေးကိုပြောပြဖို့အတွက်ကျွန်တော်တို့ကိုစားတကယ်ပြုနိုင်မလားဆိုတဲ့ဟာတော့ကျွန်တော်နည်းနည်းတော့တွေးရင်ရတာပေါ့နော်ကျွန်တော်တို့တိုင်းရင်းသားပါတီတွေမပါဘူးဆိုရင်ပေါ့
ချင်းမျိုးရာဒီမိုကရက်တစ်ပါတီအနေနဲ့ကတော့ဇူမီဒီမိုကရေစီဖွဲ့ချုပ်ရဲ့ဖိတ်ကော်လှုပ်ဆောင်ချက်ကိုလက်ခံတယ်လို့ပါတီကောင်းဆောင်တွေကပြောပါတယ်။တခြားချင်းနိုင်ငံရေးပါတီတခုဖြစ်တဲ့ချင်းတိုးတက်ရေးပါတီအနေနဲ့ကတော့27ရာစုပင်လုံညီလာခံဟာနိုင်ငံရေးပါတီအလုံးစုံတက်ရောက်နိုင်ခွင့်ကိုကန့်သတ်ထားပြီးလူမှုအဖွဲ့အစည်းတွေရဲ့အမြင်သဘောထားတွေကိုထည့်သွင်းထားတဲ့အပေါ်မှာပါတီသွေးမှုဥရှိန်ထွန်းကအခုလိုအမြင်သဘောထားရှိနေပါတယ်။
နိုင်ငံရေးပါတီနဲ့အရက်ဖက်လူအဖွဲ့အစည်းနဲ့ကွာတာဒီနိုင်ငံရေးပါတီမှာဒီ policy mandate ရှိတယ်ဆိုတော့အရက်ဖက်လူအဖွဲ့အစည်းမှာဒီ policy mandate မရှိဘူးဒါကတစ်ချက်ကွာတာပေါ့နော်ဆိုတော့တကယ်လို့အရက်ဖက်လူအဖွဲ့အစည်းဖက်ကနေအတန်ပြုတ်ပြီးတက်လာပါလို့ပြောနေမှာဒီမှာကနိုင်ငံရေးပါတီဒီမလိုဘူးဆိုတဲ့သဘောတော့ဖြစ်တယ်အရက်ဖက်လူအဖွဲ့အစည်းတွေကပဲရင်းကောက်ပွဲဝင်မှာဆိုတဲ့သဘောမျိုးတော့ဖြစ်တယ်ဆိုတော့လက်ရှိခါစီထောင်ဝအချင်းဒီရချက်တွေကတင်ကောင်းနည်းမြုပ်သွားတဲ့သဘောမျိုးသွားဖြစ်တယ်ပေါ့ရေရှိချန်ဒါစင်ခေါ်မှုကြီးတစ်ခုကျွန်တော်တို့တော်တော်လေးဆွေးနွေးရမယ့်ကိစ္စဖြစ်တယ်ပေါ့နော
်ပြီးခဲ့တဲ့ဇွန်လ9ရက်နေ့တုန်းကရန်ကုန်မြို့မှာကျင်းပခဲ့တဲ့နိုင်ငံရေးမှုပေါင်း3သဆွေးနွေးပွဲမှာအရက်ဖက်လူမှုဖွဲ့စည်းတွေရဲ့သဘောထားကိုလာမယ့်ငင်းချမ်းရေးညီလာခံမှာကုစားပြုထက်တင်သွားဖို့ရှိတယ်လို့27ရာစုပင်လုံကျူပြင်စင်ရေးဆက်ကော်မတီဥက္ကဋ္ဌဒုရယဘူရုတ်ကြီးရာပြည့်ကပြောဆိုခဲ့ပါတယ်ခင်ဗျာ
အဲနာလနဲ့ကန်ယူတဲ့မြန်မာအစိုးရကငင်းချမ်းရေးအတွက်ခြေလှမ်းစနေဒီမှာပြည်သူတွေကြားမှာရောငင်းချမ်းစွာအတူလက်တွဲနေထိုင်ရေးအတွက်အဆင်သင့်ဖြစ်နေပါပြီလားဒိုင်းနာလူမျိုးပေါင်းများစွာအတူရှင်တွဲနေထိုင်တဲ့မြန်မာပြည်သူတွေကြားမတူညီတဲ့ယဉ်ကျေးမှုဒလိထုံးစံကိုးကွယ်ယုံကြည်မှုတို့ကိုအပြန်အလှန်လေးစားလိုက်နာပြီးဟန်ချက်ညီညီနေထိုင်နိုင်ကြဖို့ဘာတွေပြုပြင်ထိန်းကြီးဖို့လိုနေသေးတယ်လဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာဒါရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါဒါရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းကိုဆွေးနွေးခြင်းတော်ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ် VOE ရဲ့ဖုန်းနံပါတ်က0932923255လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်မကြခင်ည9:00ခွဲလောက်မှာစတင်ဆွေးနွေးကြမယ့်အင်္ဂါည VOE ဒါရိုက်လေးလိုင်းအစီအစဉ်ကိုဆောင်မြော်နားဆင်နိုင်ပါ रे ခင်ဗျာအခုတော့ဒေသန္တရအစိုးရတွေရဲ့စိန်ခေါ်မှုတွေကိုပြောပြပါမယ်ပြုပြင်ပြောင်းလဲရေးကတိပေးထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရသည့်လက်ထက်မှာအုပ်ချုပ်ရေးလုပ်ငန်းတွေကိုအကောင့်ထဲပေါ်နေရတဲ့ဒေသန္တရအစိုးရတွေမှာစိန်ခေါ်အကဲဆန်းမှုတွေနဲ့ကြုံတွေ့နေရပါတယ်ဒေသတွင်းတယံဇာတတူးဖော်မှုတွေကိုကြီးကြပ်ဆောင်ရွက်မှုနဲ့လေယာဉ်မြေအငင်းပွားမှုတွေကိုကင်တွယ်ရတာမှာအဓိကအခက်အခဲတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်မတ်တင်ကြီးထက်ကစူးစီးတင်ပြထားတာပ
ါမကွေးတိုင်းဒေသကြီးအတွင်းကပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေဥပဒေခွင့်ပြုချက်အတိုင်းမှန်မှန်ကန်ကန်ဖြစ်ရေးတိုင်းစိုးရရဲ့ဆောင်ရွက်ချက်တွေအပေါ်မကျေနပ်မှုတွေရှိနေတာပါတရားဥပဒေစိုးမိုးရေးနဲ့အခွန်အခောက်ရရှိရေးဆောင်ရွက်ဖို့အုပ်ချုပ်ရေးအာဏာပိုင်တွေကကြောက်ရွံ့နေကြတယ်လို့လဲမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကပြောပါတယ်
ဒီအူရီစုမူကြီးပေါ်တော့တဝူတော်ရတဲ့ရလိုက်တဲ့အခွန်တော့တက်နေတဲ့ညအခုတိုင်းမှာရင်းနှံလက်ရပြင်းတူတာတွေနောက်တကကြောင်မူးကြီးတူတာတွေအဲ့ဒါတွေကိုကျွန်တော်တို့ကလိုက်ပြီးစီစစ်တယ်စီစစ်တော့ကမင်းဘူးခရိုင်ထဲမှာမင်းဘူးမြို့နယ်ထဲမှာပေါ့အချို့ လုပ်ငန်းရှင်တွေကကိုလုတ်ွက်တဲ့ပို့ပြီးတော့ကျူးပြီးတူးရာတွေရှိတယ်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဥရေတိုင်းမမကန်ကစီစစ်ပါဆိုတော့တိုင်းဥစည်းတွေကိုညွှန်ကြားတယ်နော်တိုင်းဥစည်းတွေကလည်းပဲအဲပထမတော့ကြောက်တာပေါ့လေမလုံရဲကြဘူးပေါ့အဲ့တော့ခင်ဗျားတို့မမကန်ကကြိုးစားပြီးလုပ်ပါမလုပ်လို့ရှိရင်တော့ပြည်တော်စုအစိုးရကထိကျက်ရောက်အရေးကြီးတာခံရပါလိမ့်မယ်နော်တိုင်းအစိုးရလည်းပဲဒီဒီစာရင်းနဲ့ပတ်သက်ပြီးထိကျက်ရောက်ဂိုင်းမဲနေပါတယ်လို့ပြောတဲ့ခါကျတော့အချိန်မှထွက်လာတာပေါ့ကျူးတူးတွေတွေတွေ့ရတယ်
အရင်ဆိုရလက်ထက်ကချထားပေးခဲ့တဲ့ဒေတာရင်းတရားစာတထုတ်လုပ်ခွင့်လောက်ွက်တစ်ထက်ကျော်လွန်ပြီးမလုပ်ဖို့အတွက်အုတ်ချုပ်ရဲ့အာဏာပိုင်အဆင့်ဆင့်ကိုဖိအားပေးဆောင်ရွက်စေတာမှလည်းချင်းချောက်ခံရတယ်လို့မကွေးတိုင်းဝန်ကြီးချုပ်ကပြောပါတယ
်။ချင်းချောက်တဲ့စကားမျိုးတွေကတော့ဒါလာပြီးတော့ဝန်ကြီးချုပ်နဲ့ဝန်ကြီးချုပ်ရဲ့ကိုရေးရာရှိကိုချင်းကပ်တဲ့လူတွေတွေ့ကြင်ပါတယ်ချင်းကြင်ပါတယ်ဆိုတဲ့လူတွေကကြားရတဲ့အတမ်းမှာ
ရွေးကောက်ခံအစိုးရတဲ့လက်ထက်ရက်တရာမပြည့်သေးတဲ့အချိန်မှာပဲဒေတာရီစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့ရွေးကောက်ခံလွှတ်တော်အမတ်တချို့ကြားမှာလည်းထိတိုက်တွေ့မှုတွေရှိနေပါတယ်။အရာဝတီတိုင်းအတွင်းမှာလည်းလေယာဉ်မြေအငင်းပွားမှုတွေငါးခံတူဖော်မှုတွေမှာဒေတာခံတွေရဲ့မကျေနပ်မှုတွေရှိနေတာပါ။ညောင်ထုံမြို့နယ်ရွေးကောက်ခံတိုင်းဒေသကြီးလွှတ်တော်အမတ်ဦးကျော်စန်းကအာဏာပိုင်တွေရဲ့အရေးယူဆောင်ရွက်ချက်အပေါ်အားမလိုအားမရဖြစ်နေသူပါ။ဘုံကြ
ီးတွေနဲ့လေယာဉ်မြေတွေအငင်းပွားမှုတွေကတော်တော်များများရှိပါတယ်။လေယာဉ်ရင်းပွားမှုတွေမဟုတ်ဘူးနောက်တစ်ခုကကံနဲ့ခြင်းချောင်းနဲ့ပြဿနာတွေမှာဒီကံနဲ့ပြဿနာတွေတော်တော်များများဖြစ်နေ။ဘာလဲဆိုတော့ကံဒီပြဿနာနေရာမှာဒီကအိကကိုကြာနဲ့ချိန်ပြလိုက်တော့အင်းချောင်းတွေကကံနေနဲ့ရောက်သွားပြီဒီကံနေရဲ့ဒီမှာရှားပွေးစားကမှုတွေကအဲ့မှာအလုံးနဲ့နဲ့ဖြစ်တယ်။နောက်နိုင်ငံတော်နဲ့လည်းဒီအင်းချောင်းတွေကဘဏ္ဍာငွေပြည့်ဝမရဘူးပဲ။အောက်ချုပ်ရေးကလည်းတချို့လေသမားတွေနဲ့ဒီလုပ်ငန်းရှင်တွေနဲ့ဖြစ်တဲ့ပြဿနာတွေမှာအော်ယူမှုအရရေပိုင်းကတော့အားနေတာတည်ရတယ်။တချို့ကရေသမားတွေကတိုင်တဲ့ပြဿနာတွေကိုအရင်ဖြေဆွဲပေးမှုမရှိဘူး။ကုမ္ပဏီတွေကတိုင်ရင်တော့အရင်ဖြေဆွဲမပေးမှုတွေကတော့ရှိနေတယ်။အဲ့လိုတွေကျွန်တော်တို့တွေ့နေတယ်
။ညောင်တုံးမြို့နယ်လွှတ်တော်အမဥကျော်ဆန်းကတော့မြို့နယ်တွင်လေယာစိုက်ပျိုးရေးလုပ်ငန်းကိုတွားရောက်ကြည့်ရှုခဲ့တာမှာပိုင်ရှင်ဖြစ်သူရဲ့မချေမနှက်မှုနဲ့ကြုံတွေ့ခဲ့ရတာဖြစ်ပါတယ်။နောက်ပိုင်းမှာတော့လုံခြုံရေးအတွက်ကိုပါထည့်သွင်းစဉ်းစားရမှာဖြစ်တယ်လို့လည်းညောင်တုံးလွှတ်တော်အမဥကျော်ဆန်းကပြောပါတယ်ရှင်။
မတ်တင်ကြီးတဲ့တင်ပြချက်ဖြစ်ပါတယ်။အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00-9:00ခွဲအထိ Asia Set 7 Judo ကနေထုတ်လွှင့်သွားမှာမို့စောင့်မျှော်ရှုစားနိုင်ပါတယ်။ည9:00-10:00အထိတင်ဆက်မဲ့ VOA အစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းဒီကောင်းစရာနဲ့တိုက်ရိုက်လေလံအစီအစဉ်တွေကိုလိုင်းနိုမီတာ24, 25, 32, 51တို့ကနေနားဆင်နိုင်ပါတယ်။ခုတော့သတင်းချင်းချုပ်ကိုမက်ခင်ဖြူတွေကပြောပြမှာပါ။
လူတွေအများပြားသိဆုံးခဲ့ရတဲ့အမေရိကန်ပြည်ထောင်စုမှာဆိုးဝါးဆုံးသနက်ပစ်ခတ်မှုကြီးဖြစ်ခဲ့ပြီးတဲ့နောက်ရှစ်ရက်အကြာသနက်ဝယ်ယူခွင့်နဲ့သနက်ဝယ်သူတွေနဲ့ပတ်သက်တဲ့နောက်ကျောင်းရာဇဝင်စစ်ဆေးမှုတွေပုံမတင်ကျပ်ရေးအဆိုပြုချက်တွေကတော့အမေရိကန်ထက်လွတ်တော်မှာမဲများစုနဲ့ပယ်ချခံရပါတယ်။ဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့မှာလွန်ခဲ့တဲ့သတင်းတစ်ပတ်ကျော်တုန်းကအာရစ်စစ်သွေးကြွားတွေကိုအားကျသူသနက်သမားအိုမာမာချင်းကနိုင်ကလပ်လာသူ49ယောက်ကိုပစ်သက်ခဲ့ပြီးတဲ့နောက်သနက်ကင်ဆာခွင့်နဲ့ပတ်သက်လို့လွတ်တော်မှာအရင်ကလေးကအချိန်တော်ကြာတင်ပြလာခဲ့တဲ့အဆိုပြုချက်တွေကိုဒီမိုကရက်တစ်လွတ်တော်အမတ်တွေကတနင်္လာနေ့နောက်ပိုင်းတုန်းကထပ်မံတွန်းအားပေးတင်ပြခဲ့ကြတာပါရှင်။ Republican Party သမ္မတလောင်းဖြစ်ဖို့တရားသလောက်ရှိနေတဲ့ Donald Trump ကိုလှုပ်ချမ်းဖို့ကြိုးစားသူလို့အထူးလုံခြုံရေးကပြောတဲ့ဒီပြည်ထောင်နိုင်ငံသားတဦးကိုတော့စနေနေ့ညတုန်းက Las Vegas မြို့မှာဖမ်းဆီးလိုက်ပါတယ်။ Michael Stephen Sanford ဟာလွန်ခဲ့တဲ့သတင်းပတ်တွင်တုန်းက Treasure Island Casino မှာကျင်းပတဲ့ Trump ရဲ့စီယုံဟောပြောပွဲကိုတက်ဖို့ American တလွာကားမောင်းလာခဲ့ပြီးတော့ဟောပြောပွဲမှာလုံခြုံရေးတာဝန်ယူထားတဲ့ရဲတပ်ဖွဲ့ဝင်တဦးရဲ့ခါမှာချိတ်ထားတဲ့တနက်ကိုလူယူဖို့ကြိုးစားခဲ့တဲ့အကြောင်းတနင်္လာနေ့တုန်းကပြည်ထောင်စုတရားရုံးကိုပေးပို့တဲ့တိုင်ကြားစာထဲမှာဖော်ပြထားပါတယ်ရှင်။ဘယ်လ်ဂျီယံနိုင်ငံပြည်ဆင်မျိုးမှာအကြမ်းဖက်လှုပ်ရှားမှုချိန်မုံရေးစစ်စင်ရေးတစ်ခုအတွင်းတနင်္လာနေ့မနက်ပိုင်းကတန်တရားရှိသူတို့ကိုဖမ်းဆီးခဲ့တာမှာတော့စားရည်နဲ့ကူကီးမုံတွေထည့်ထားပြီးခါမှာပတ်ထားတဲ့ဘုံတူတစ်ခုကိုတွေ့ခဲ့ရတယ်လို့ဘယ်လ်ဂျီယံအာဏာပိုင်တွေကပြောပါရတယ်။ဖမ်းဆီးခင်ရတဲ့တန်တရားရှိသူဟာမနက်9နာရီခွဲဝန်းကျင်လောက်မှာပြည်ဆင်မျိုးတွေကအယောင်စင်တာကြီးတစ်ခုမှာဘုံသတိပေးချက်ထောင်ခဲ့တာပါရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညို့ကိုမက်ခင်ဖြူတွေ့ကြီးညာခဲ့တာပါ။ဒီညနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိလိုင်းနိုမီတာ16.25ရူကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။နောက်ထပ်2 ရက်ကြာမှကျွန်တော်တို့ပြန်ဆုံရအောင်လားဗျာ။
This program has come to you from the Voice of America, Washington.